မြန်မာရေးဟာပြည်တွင်းပြဿနာဆိုပေမဲ့ဒေသရင်းရိုက်ခတ်မှုတွေနဲ့အကျိုးဆက်တွေရှိနေတာကြောင့်အာဆီယံနိုင်ငံတွေတညီတညွတ်တဲ့တုံ့ပြန်မှုလိုအပ်တယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဘရာဟင်ကမနေ့ကပြောဆိုလိုက်ပါတယ်။ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာထိုင်းဝန်ကြီးချုပ်နဲ့ဆွေးနွေးပွဲအပြီးမှာအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
There's very little we can do except to continue this
မြန်မာပြည်တွင်းပြဿနာကိုပြည်တွင်းမှာပဲဖြေရှင်းရမှာဖြစ်တယ်ဆိုပေမဲ့လို့မြန်မာအရေးကဒေသတွင်းရိုက်ခတ်မှုတွေနဲ့အကျိုးဆက်တွေရှိနေပါတယ်အထူးသဖြင့်မြန်မာနိုင်ငံကဒုက္ခသည်တွေအများအပြားရှိနေတဲ့မလေးရှားနိုင်ငံကိုတိုက်ရိုက်ရိုက်ခတ်ပါတယ်ဆိုပြီးတော့မလေးရှားဝန်ကြီးချုပ်ကပြောဆိုသွားတာပါနိုင်ငံငယ်တစ်ခုဖြစ်တဲ့သူတို့အနေနဲ့တနိုင်ငံတည်းကတုံ့ပြန်နိုင်တဲ့ပမာဏအကန့်အသတ်ရှိတဲ့အကြောင်းလူသားချင်းစာနာမှုကူညီမှုစိုးရိမ်ချက်တွေနဲ့ပတ်သက်လို့မလေးရှားနိုင်ငံကတုံ့ပြန်ကင်တွယ်နေတာရှိပေမဲ့ဒေသတစ်ခုလုံးအနေနဲ့အာဆီယံကတညီတညွတ်တဲ့တုံ့ပြန်ကင်တွယ်ဆောင်ရွက်တဲ့အကြောင်းထိုင်းဝန်ကြီးချုပ်ပရန်ယွတ်ချန်အိုချာနဲ့ကြာတာရင်းနေတုန်းကတွေ့ဆုံတဲ့အချိန်မှာမလေးရှားဝန်ကြီးချုပ်အီဘရာဟင်ကပြောကြားသွားခဲ့တာပါမြန်မာအရေးပုံသဘောတူညီချက်ချမှတ်ထားတဲ့အာဆီယံအနေနဲ့ပိုးပြီးထိထိရောက်ရောက်တုံ့ပြန်ကူညီဖို့လည်းမလေးရှားဝန်ကြီးချုပ်ကတိုက်တွန်းပါတယ်ထိုင်းနဲ့မလေးရှားဝန်ကြီးချုပ်နှစ်ဦးတွေ့ဆုံဆွေးနွေးပွဲမှာမြန်မာအရေးနဲ့ခွဲထွက်ရေးသဘုံတွေရှိနေတဲ့ထိုင်းတောင်ပိုင်းအခြေအနေတွေအပါအဝင်ဒေသတွင်းလုံခြုံရေးကိစ္စတွေစီးပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စတွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကစပြီးတော့မင်းရှားဝင်ကြီးချုပ်အဖြစ်တာဝန်ယူခဲ့ပြီးတဲ့နောက်ဒေသတွင်းနိုင်ငံတွေကိုတွားရောက်တဲ့ခီးစဉ်အတွင်းမှာဝင်ကြီးချုပ်အီဘရာဟင်ထိုင်းနိုင်ငံကိုရောက်နေတာဖြစ်ပါတယ်။ဒီထိုင်းခီးစဉ်မတိုင်ခင်မှာတော့အင်ဒိုနီးရှား၊ဘရူနိုင်းနဲ့စင်ကာပူနိုင်ငံတွေကိုလည်းတွားရောက်ခဲ့ပါတယ်ရှင်။